အမေရိကန်နဲ့အိန္ဒိယနိုင်ငံအကြားစီးရီးသတင်းအချက်အလက်ဖလှယ်ရေးသမိုင်းဝင်သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်။ဒေသပထဝီဝင်သတင်းအချက်အလက်တွေရရှိဖို့အတူလက်တွဲလှုပ်ဆောင်ရေးပူးပေါင်းဆောင်ရွက်မှုနဲ့အချက်အလက်ဖလှယ်မှုသဘောတူညီချက်ဘက်ကာကိုအင်္ဂါနေ့ကနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့ကြတာပါ။သဘောတူစာချုပ်ကိုလက်မှတ်ရေးထိုးကြသလိုနှစ်နိုင်ငံလုံခြုံရေးနဲ့မဟာပြူဟာဆက်ဆံရေးတိုးမြင့်ကြဖို့လည်းသဘောတူညီခဲ့ကြပါတယ်။ Indo-Pacific ဒေသမှာတရုတ်နိုင်ငံရဲ့အင်အားသုံးပြုမှုတွေအပေါ်တုံ့ပြန်မှုအရေးအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးနှစ်ဦးစလုံးကယူဒေလီမြို့မှာရောက်ရှိနေစမှာအလေးထားဆွေးနွေးခဲ့ကြပါတယ်
။ Our leaders and our citizens see with increasing clarity.That the CCP is no friend to democracy.
The Communist Party ဟာ democracy စနစ်ပြည်သူ့စုံဝေးနဲ့ပွင့်လင်းမြင်သာမှုတွေရဲ့မိတ်ဆွေမဟုတ်တလို့လွတ်လပ်စွာရေကြောင်းသွားလာရင်းနဲ့ပွင့်လင်းပြည်ကြီးပွားတိုးတက်စေမယ့် Indo-Pacific ဒေသအတွက်လည်းမိတ်ဆွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကောင်းဆောင်တွေနဲ့ပြည်သူတွေပုံပြင်းရှင်းရှင်းလင်းလင်းသဘောပေါက်လာကြပြီဖြစ်ကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီး Mike Pompeo ကအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ Pompeo နဲ့အတူရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကလည်းတရုတ်နိုင်ငံရဲ့ Indo-Pacific ဒေသအတွင်းမတိမကျဖြစ်စေတဲ့ပြည်မှုလှုပ်ရှားမှုတွေအောက်မှာနိုင်ငံတွေပိတ်ဆို့မှုမရှိဘဲလွတ်လပ်မှုရရှိစေရေးအားလုံးနဲ့ရင်ပေါင်တန်းရည်တည်သွားမယ်လို့ပြောပါရယ်။နိုင်ငံချုပ်ဆိုခဲ့တဲ့ဘက်ကာစာချုပ်အရဒုံးကျည်တွေနဲ့လက်နက်တပ်ဆင်ထားတဲ့ drone ရှင်တွေကိုပြစ်မှတ်ထားရှာဖွေရမှာအရေးပါတဲ့ပထဝီနဲ့လေကြောင်းဆိုင်ရာအချက်လက်တွေကိုအိန္ဒိယနိုင်ငံကရယူနိုင်မှာဖြစ်ပါရယ်။ဝန်ကြီးပုံပီယိုကအိန္ဒိယကနေသီရိလင်္ကာ၊မော်ဒိုက်ဖ်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုဆက်လက်သွားရောက်မှာဖြစ်ပါရယ်ခင်ဗျာ။